မဆိုင်တော့ခင်ဗျာဒီကနေ့ကမ္ဘာပေါ်မှာအမျိုးသားရေးဝါဒီ Nationalist ဆိုတဲ့သုံးနှုန်းကိုရှုတ်ချပြောဆိုနေကြတာတွေ့ရပါတယ်။ဆရာရဲ့သဘောထားကြားပြစေခင်ဗျာ
။ There's nothing wrong with nationalism. There's but if nationalism there are two sides. One is the
မျိုးသားရေးဝါဒဆိုတာဘာမှမှားတာမဟုတ်ပါဘူး။ဒါပေမဲ့ Nationalism မှာအစိတ်ပိုင်းတစ်ခုရှိပါတယ်။ Patriotism ကိုမျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြုသဘောဆောင်ပါတယ်။ကိုလူမျိုးကိုတိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်ဒါပေမဲ့ချစ်တယ်ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်ဓာတ်ပါနောက်တစ်ပိုင်းကတော့ Jingoism လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါတယ်ကို့အစိုးရကို့လူမျိုးရေးအတိုင်းဝိုင်းဆိုတိုင်းမစင်စားမစင်ကျင်မဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါတယ်ဒါကတော့တိတ်ပြီးတော့အန္တရာယ်ကြီးပါတယ်ဒီလိုပါပဲ Ethno Nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်အရှိမပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါတယ်လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါလေတာဟာမွတ်စလင်တွေကဂျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတီတာမျိုးလိုဘာသာရေးကိုအခြေခံမဲဒါမှမဟုတ်လူမျိုးစုရေးကိုအခြေခံမဲစသဖြင့်မျိုးမျိုးရှိနိုင်ပါလေနိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါလေ
ဒါပေမဲ့တချို့ nation state လို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ဓာတ်ကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No it's because it depends upon the country it's very very different
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းလိုက်ကွဲလဲပါတယ်တိတ်ပြီးတော့ကိုကွဲလဲပါတယ်မြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါတယ်မြန်မာဘာမာဆိုတာကတကဘာလုံးအတိမတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါတယ်အငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါတယ်လူမျိုး nation ဆိုတာဟာပထဝီနံနိမိတ်တစ်ခုတွင်အားလုံးကတူညီမှုရှိတဲ့ဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စစ်စစ်ဆက်ဆက်မမေ့ရင်တော့အမေရိကန်လိုပဲပြောကြမှာပါပဲ။နောက်ကျောင်းကိုစစ်စစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ချင်းဖြစ်မယ်၊ဂျာမန်ဖြစ်ချင်းဖြစ်မယ်၊ကက်သလစ်ဖြစ်ချင်းဖြစ်မယ်။ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့ပုံမှာအားလုံးကလွှမ်းခြုံပြီးတော့တစ္ဆာစောင့်တည်ရိုသေကြပါလေ
။မြန်မာနိုင်ငံကြတော့ခင်ဗျာ
။ Myanmar does not have that overarching loyalty except when you're under threat from abroad.
မြန်မာနိုင်ငံမှာကတော့ပြည်ပချင်းချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွမ်းခြုံတစ္ဆာခံမှုမရှိပါဘူးပြည်ပအနေနဲ့တစ်ခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအားလုံးကမြန်မာဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါတယ်ဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစဉ်သဖြင့်ပြောလာရေးလာခဲ့တယ်လို့ပါပဲမြန်မာနိုင်ငံအစဉ်သဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါလေ
ဒါပေမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းနိုင်ငံနဲ့မဟုတ်ပါဘူးအိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလိုလူမျိုးကွဲအများကြီးရှိနေပါပဲခင်ဗျာ
Oh yes and it's not just defined to Asia or Africa
ဟုတ်ပါလေအာရှနဲ့အာဖရိကမှာလည်းမကပါဘူးစပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယမ်မှာလည်းအုပ်စုကွဲနှစ်ခုရှိနေတာပါပဲဒီကမ္ဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကလေးကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစီပဲပြင်းပြင်းထန်ထန်ဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေပြောပါအောင်ခင်ဗျာ
Right that's a good question I mean that's what people are trying to do
and ဒါကမေကွန်ကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစူးစမ်းနေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ်ethno nationalism အဲ့ဒီအတွက်တမိုင်းကိုပြန်ကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုတော့သူများလူမျိုးစုတမိုင်းကိုမကြည့်ဘဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးတမိုင်းကိုပဲအစမတန်အလေးနဲ့မထားသင့်ကြပါဘူးသူများတမိုင်းကို short တွက်ကြတာမလုပ်သင့်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခိုက်တွေလုတ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲညှိနှိုင်းခဲ့ရတဲ့ဖြစ်စဉ်ပါကံကောင်းတာကတော့အမေရိကမှာမြေတွေတိတ်ပြီးတော့ကြဲကြဲပြန့်ပြန့်ရှိနေတော့ဝင်လာမဲ့သူတွေပြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ပြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကြံတချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူဦးရေကလည်းတိတ်ပြီးတော့များပြားလာပါတယ
်ဒီနေရာမှာကျွန်တော်စဉ်းစားမိတာတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration လို့ခေါ်ပါတော့ဆရာကြီးရဲ့ဥပမာဖြင့်မြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုဟိုရုံးကဗမာအင်အားကြီးရဲ့ဗမာပြည်တွေကအင်အားနဲ့ think back ခဲ့တဲ့ပုံစံမျိုးရှိပါတယ်ဥပမာမွန်တို့ရဲ့ခိုင်တို့စသဖြင့်ပေါ့ ဒါပေမဲ့တချို့နိုင်ငံတွေဥပမာအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးသိမ်းလာတာမဟုတ်ဘဲနဲ့ဗြိတိရှားတွေကအလုံးကိုပေါင်းစည်းပေးခဲ့တယ်အဲဒါကြောင့်ဗြိတိရှားတချို့ကဆိုလို့ရှိရင်ဒါဟာသူတို့ဟာအိန္ဒိယနိုင်ငံရဲ့ unifier လို့ပြောတာအောင်ရှိကြပါတယ်ဆိုတော့ဒီလိုပေါင်းစည်းလာတဲ့ပုံစံကွဲလွဲမှုကဘလောက်အရေးပါတယ်ထင်ပါလဲခင်ဗျာဒါကထက်တွေ့သိမ်းလာ
Yeah that is important absolutely even now when some of our kind Buddhists wanted to celebrate the anniversary
okay tamam mare tait pi lo ye chi de che ba aku thi taw ma buddha bada ye khain ta chu tru min naingan cha song ya da go akhana lut de kaisa di gyon ni phit pi lo sit tak ka pit da la ye bet ka pit da la do ma ti ba u lu ri te che ka ya ba de di ma chano pyo chin da ga atika chi so tha de lu myo to myo shi ni yin tamai go tru ga be u saung mi lo tru lo cha pyat than ni ja de so da ba beကျန်လူမျိုးစုတွေသူတစ်ဖြင့်စာနဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းတမိုင်းပြန်ရေးလုပ်ကြပါတယ်သူတို့မျိုးသားရေးဆန္ဒအတိုင်းလုပ်လာကြတာဖြစ်ပါတယ်ဒါဟာနိုင်ငံတိုင်းလိုလိုမှာတစုံတစ်ခုသောအတိုင်းအတာထိလုပ်နေကြတဲ့ကိစ္စပါဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူ
းစာသင်ကျောင်းတွေမှာအကြောင်းသားကျောင်းသူတွေကိုကိုယ်နိုင်ငံကိုချစ်ဖို့စင်ကြားတာတွေဟာဒါကိုမှားတယ်လို့ဆိုရမလားခင်ဗျ
No it's not wrong it's a question of You love your country but you recognize your country makes mistakes.
မမပါဘူးကိုနိုင်ငံကိုကိုချစ်ပါတချိန်တည်းမှာပဲကိုနိုင်ငံလဲမှားနိုင်တယ်ဆိုတာအတိမတ်ပြရပါလိမ့်မယ်ကျွန်တော်ဟာအမေရိကန်နိုင်ငံကိုချစ်ပါတယ်ဒါပေမဲ့အီရတ်စစ်ပွဲဟာမိုင်မဲတဲ့မှားယွင်းမှုတစ်ခုလို့ပြောပါတယ်ဗီယက်နမ်စစ်ပွဲလဲမိုင်မဲမဲမဲမှားခဲ့တဲ့အမှားတစ်ခုပါပဲကျွန်တော်ရဲ့ဒီရေးသားချက်တွေကိုမကြိုက်တဲ့သူတွေရှိပါတယ်ကျောင်းသင်ခန်းစာထဲမှာငငယ်တုန်းကသင်ခဲ့ရတာတွေကိုအသက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့သုံးသပ်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလေအမှားအမှန်ကိုကိုယ့်ဟာကိုသုံးသပ်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှာဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းသားဘာသာစကားတွေသင်ကြားခွင့်ရလာပြီလို့ပြောကြပါတယ်ဒါဟာတိုးတက်မှုတစ်ရပ်ပ
ါနောက်တစ်ခါမြန်မာနိုင်ငံကိုလိုနီခေတ်က1906ခုနှစ်မှာ YMBA ဘုရားဘာသာကလျာဏယူဝါဒင်ပေါ်ပေါက်ခဲ့ပါတယ်အဲ့မှာအမျိုးဘာသာသာသနာလို့ကြွေးကြော်လာတယ်။ဒီနည်းပြောရင်မြန်မာဗုဒ္ဓဘာသာစသဖြင့်တအားဦးစားပေးလာတယ်ဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆူထားတယ်လို့ပြောနိုင်သလား။အဲ့ကိစ္စကိုဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
။ The Young Men's Buddhist Association was a clear anti-colonial
ဗုဒ္ဓဘာသာကလျာဏယူဝအသင်းဟာကိုလိုနီစနစ်ကိုရှင်းရှင်းလင်းလင်းဆန့်ကျင်တဲ့အသင်းပါ။အထူးသဖြင့်ဗုဒ္ဓဘာသာမြန်မာထက်တန်းလှော်ရရဲ့အသင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးရအင်တန်ထိရောက်ပါနမှုရှိပါတယ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုအတွက်မျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနိုင်ခဲ့ပါတယ်အခုခေတ်မဘတာကတော့အမုန်းတရားပါဝင်ပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်သူတို့ကမွတ်စလင်ကိုဆန့်ကျင်ပါတယ် YMBA တုန်းကခရစ်ယာန်တွေကိုမုန်းကြဖို့မပြောခဲ့ပါဘူ
းနောက်တစ်ခုကဒါ Xenophobia လို့ခေါ်တဲ့နိုင်ငံသားကိုကြောက်တဲ့စိတ်ဖြစ်ပါတယ်ကျွန်တော်တလောတော့ဟိုအရှေ့ဥရောပပညာရှင်တယောက်ရေးတဲ့စာအုပ်တုံးဖတ်မိပါတယ်ဒါ Paranoid to nationalism in Burma ဆိုတော့ကြောက်တဲ့စိတ်ကြောင့်အမျိုးသားရေးစိတ်ကိုပြင်းပြင်းထန်ထန်ဖြစ်လာအောင်တိဆောက်လိုက်ဆိုတဲ့သဘောမျိုးရေးထားပါတယ်ဘယ်လိုသုံးသပ်လို့ပါလဲဒီ
There's a fear that many people in part of Burma that Buddhism and the country will be destroyed by foreign influence
မြန်မာပြည်ကလူအများစုဟာဗုဒ္ဓဘာသာနဲ့မြန်မာနိုင်ငံဟာပြည်ပလွန်မိုးမှုအထူးသဖြင့်အစ္စလာမ်လွန်မိုးမှုကြောင့်ပပျောက်သွားနိုင်တယ်လို့ဆိုရင်ကြပါတယ
်ဒါတကယ်လားခင်ဗျာပပျောက်သွားနိုင်တယ်ဆိုတာတကယ်ပဲလားခင်ဗျာ
တကယ်မဟုတ်ပါဘူးအဲ့ဒီလိုဆိုရင်ခံစားမှုတကယ်ရှိနေတယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်။ဒါပေမဲ့လက်တွေ့မှာမှားပါတယ
်။ Now I know that in the case of the Rohingya they have more children so eventually they will have take over the country. I mean I understand that. And they do have more children but
ကျွန်တော်ဆက်ပြီးတော့ပြောချင်တာက Rohingya တွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်။ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါတယ်။ဒါကိုကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကဆင်းရဲနွမ်းပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သားသမီးတွေကိုအားကိုးရပါတယ်အနောက်နိုင်ငံတချို့နဲ့တရုတ်ဂျပန်ကိုရီးယားတို့မှလည်းအရင်တုန်းကဒီလိုမျိုးဖြစ်ခဲ့ကြပါတယ
်ဒါပေမဲ့မွတ်စလင်မိသားစုတွေအဖွဲ့အစည်းစားချတာသားသမီးအရေးအတွက်ကန့်သတ်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာကြီ
း No I mean Catholicism forbids family planning But now that's a changing even in the Philippines.
Roman Catholic မှာလည်းတားဆက်ချတာကိုတမစ်ပါတယ်။ဒါပေမဲ့အခုပြောင်းလဲတော့ပါပြီ။ Catholic လူကြီးရဲ့80 90ရာခိုင်နှုန်းရှိတဲ့ Philippine နိုင်ငံမှာတော့အခုပြောင်းလဲနေပါပြီ။ဆိုတော့ရခိုင်မှာရိုဟင်ဂျာဥယျာဉ်များနေတဲ့ကိစ္စမှာလည်းလ လူနေမှုအဆင့်မြင့်မားရေးဇက်တိုက်အထောက်လာမယ်ဆိုရင်သူတို့လူဦးရေကြီးထွားမှုနှေးကွေးသွားလိမ့်မယ်လို့ထင်ပါတယ်ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလဲရေဒိုကိုသာကြည့်နိုင်ကြတာပါရေဒိုအရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှည်အကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွဲထားရပါလိမ့်မယ
်သောရရှင်ခင်ဗျာဒါကတော့ပမခဒေးဗစ်စ်တိုင်းမှာ ਨੇ ဆွေးနွေးရတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးဆရာအကြောင်းကိုဆွေးနွေးမယ်လို့ပြောကြတဲ့ဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ပြန်ပြောခဲ့ပါတယ်အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တူအနေနဲ့သူ့အမြင်သူ့ရှုံးအောင်ကပြောသွားခြင်းသာဖြစ်ပါတယ်ဒါကြောင့်သောရရှင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲ Good Bye အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်